ေခံအပြင်ကမ္ဘာမှာဆိုရှယ်လစ်စီးပွားရေးစနစ်နဲ့အရင်းရှင်စီးပွားရေးစနစ်လို့ခေါ်တဲ့ဈေးကွက်စီးပွားရေးမူဝါဒနှစ်မျိုးရှိပါတယ်။ဆိုရှယ်လစ်စီးပွားရေးစနစ်ကတော့မြန်မာနိုင်ငံမှာဥနေဝင်လက်ထက်1962ခုနှစ်ကနေ1988ခုနှစ်ထိကျင့်သုံးခဲ့ပါတယ်။1988ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မြန်မာနီးမြန်မာဟန်ဟိုမရောက်ဒီမရောက်အာဏာရှင်စီးပွားရေးစနစ်ကိုကျင့်သုံးခဲ့တာမှာတခုမှအောင်မြင်ခြင်းမရှိတဲ့အတွက်ဒေသတွင်းမှာတရားစတာအကြွယ်ဝဆုံးလို့ဆိုရဲမြန်မာနိုင်ငံဟာကမ္ဘာအဆင်ရဲဆုံးနိုင်ငံဖြစ်သွားခဲ့ပါတယ်။အရင်ရှင်စီးပွားရေးစနစ်လို့ခေါ်တဲ့ဈေးကွက်စီးပွားရေးစနစ်ကတော့တိုင်းပြည်ခေါင်းဆောင်တွေအနေနဲ့အကျင့်ပြတ်ချဆမှုနဲ့မတမာမှုတွေလှုပ်ဆောင်လို့မရနိုင်အောင်သတင်းမီဒီယာတွေကစောင့်ကြည့်ဝေဖန်ပြောဆိုလေးရှိတာကြောင့်အဲ့ဒီအရင်ရှင်စီးပွားရေးစနစ်ကျင့်သုံးတဲ့နိုင်ငံတွေမှာစီးပွားရေးဟာတိုးတက်ဖွံ့ဖြိုးတာများပါတယ်။မလေးရှားနိုင်ငံမှာဝန်ကြီးချုပ်အဖြစ်1982ခုနှစ်ကနေ2003ခုနှစ်အကြာတာဝန်ထမ်းဆောင်ခဲ့တဲ့မဟာသီယာမိုဟာမက်ဟာနိုင်ငံရေးအရအတိုက်ခံနေတဲ့အစိုးရကိုဝေဖန်သူတွေကိုဖမ်းဆီးထောင်ချတာလူမျိုးရေးအရခွဲခြားအုပ်ချုပ်မှုတွေအပါအဝင်အာဏာရှင်တပ်ဖွဲ့အုပ်ချုပ်ခဲ့တယ်လို့ဝေဖန်ပြောဆိုခံရပေမဲ့လည်းစီးပွားရေးဘက်မှာတော့တဟုန်တို့တိုးတက်အောင်ဆွမ်းဆောင်ပေးနိုင်ခဲ့သူဖြစ်ပါတယ်။ဈေးကွက်စီးပွားရေးစနစ်ကိုကျင့်သုံးခဲ့တဲ့သူ့လက်ထက်တွင်မလေးရှားနိုင်ငံရဲ့စီးပွားရေးဟာတမှုထူးခြားစွာတိုးတက်ပြောင်းလဲလာခဲ့ပါတယ်။အဓိကသူ့ရဲ့အောင်မြင်မှုဟာအာဏာရပြီးမှကြာခဲ့တဲ့နှစ်လောက်အတွင်းမှာပဲနိုင်ငံပိုင်စီးပွားရေးလုပ်ငန်းကြီးတွေကိုပုဂ္ဂလိကကုမ္ပဏီတွေအဖြစ်လွှဲပြောင်းပေးခဲ့တာကြောင့်ဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ဝန်ကြီးချုပ်မဟာသီယာရဲ့စီးပွားရေးပေါ်လစီတွေဘာကြောင့်အောင်မြင်တယ်လဲဆိုတဲ့အပေါ်စီးပွားရေးပညာရှင်ဥက္ကန့်ထွန်းကအခုလိုသုံးသပ်ပါတယ
်။မလေးရှားမှာလည်းအောင်မြင်သွားတယ်ဆိုတာတစ်ချက်ပြည့်စုံမယ်လို့ကျွန်တော်ယုံကြည်တယ်။ဘလတ်တဲ့စီးပွားရေးစနစ်ကိုကျင့်သုံးနေသူတို့ကိုယ်တိုင်ကအဂတိလိုက်စားမှုကျင့်ရှင်းနေဆိုပြီးတော့အဲ့လိုဆိုရင်တိုင်းပြည်ကတိုးတက်တာပဲ။ခုနကကျွန်တော်ပြောတဲ့အခြေခံမူဝါဒနှစ်ခုကြောင့်ကွာခြားချက်ကြောင့်တိုင်းပြည်ရတယ်လို့ပြောင်းလဲသွားတယ်လို့ခံစားရတယ်လို့ကျွန်တော်မြင်ပါတယ်။ Socialist စီးပွားရေးစနစ်ကျင့်သုံးမယ်ခေါင်းဆောင်တွေက corrupt ဖြစ်မယ်မတမာမှုတွေဖြစ်မယ်သူတို့အတွက်ပဲခေါင်းဆောင်တွေတိုင်းပြည်ကမခေါင်းဆောင်ဘူး။တစ်ဖက်မှာအပြိုင်ဆိုင်တွေလွတ်လပ်လပ်စီးပွားရေးတွေပြန်ရမယ်။ပြန်ပြီးတော့လူမှုကလည်းခေါင်းဆောင်မယ်တိုင်းပြည်တိုးတက်လာမယ်။တစ်ဖက်မှာအုပ်ချုပ်တဲ့လူစားစားကပေါလဲပေါပြန်လှုပ်လှုပ်မရတဲ့ check and balance တွေပေါ်လာတယ်။အင်းနှစ်ခုကြောင့်လည်းလေကျွန်တော်အခြေခံမလို့ဒီ principle ကတော့တစ်ခါလုံးမှာအသုံးချလိုက်လို့ရှိရင်ပေရန်နဲ့တားရင်လို့ရှိရင်မမှောင်းနဲ့90ရာခိုင်နှုန်းမှန်ပါတာ
မဟာတီယာလည်းသူလည်း controversy ကင်းတဲ့လူတော့မဟုတ်ဘူးပေါ့နော်နိုင်ငံရေးအရာကတော့ तू ဟာဒီဟောတင်းတင်းကြပ်ကြပ်ချုပ်ကိုင်နေအတိုက်ခံနေမထားဘူး तू တတ်နိုင်သလောက်နေကွတ်တယ်ဒါပေမဲ့တိုင်းပြည်စီးပွားတိုးတက်ဖို့အတွက်နဲ့ပတ်သက်လာလို့ရှိရင်တော့ तू ဟာโอ้ลิเบอรัลလို့ပြောရမလားသူကစီးပွားရေးပေါ်လစီတွေကိုလွတ်လပ်လပ်ဆရာဥက္ကန့်တော်ဆော့ဆော့ပြောသလိုလွတ်လပ်စွာလုပ်ပိုင်ခွင့်ရှိတယ်အပြိုင်ဆိုင်ခွင့်ပေးတယ်ချုပ်ကင်မှုချုပ်ကင်မှုတိတ်မထားဘူးအစိုးရချုပ်ကင်မှုဆိုတော့ပြည်သူလူထုကကြီးပွားချမ်းသာတယ်ဟောစီးပွားကောင်းတယ်စိတ်ချမ်းသာကြတယ်ဆိုတော့ဒါသူကတောက်လျှောက်နှစ်ပေါင်းများစွာဟောဝန်ကြီးချုပ်အဖြစ်နဲ့သူဟိုဟာပေါ်အုပ်ချုပ်ခွင့်ရခဲ့တယ်ပေါ့နော်လူတွေထောက်ခံမှုလည်းအဆင့်တစ်ဆက်ရခဲ့တယ်အ
ဲ့ဒါကြောင့်သူတပတ်ပြန်ကြော့လာတော့လေဟာလားလူထုကသူ့ကိုထောက်ခံကြတာ
ပေါ့ဗျာကျွန်တော်နိုင်ရှင်ပြီးကြည့်ကြတာပေါ့เนาะမြန်မာနိုင်ငံအနေနဲ့မလေးရှားကိုဘယ်လိုတင်ကားစာယူလို့ရမလဲဆိုတော့ကျွန်တော်စဉ်းစားကြည့်တော့မြန်မာပြည်မှာရွတ်သားတဲ့ခေါင်းဆောင်ရှိတယ်အခုလောလောဆယ်ပေါ့เนา
ะ
ဒါပေမဲ့တိုးတက်မှုမရှိပြန်ရင်လည်းလူထုရဲ့ညူစုချင်းကိုခံရမယ်ဗမာပြည်အဲ့လိုအနေထားကိုရောက်နေတာကိုမဟာတရားကြတော့သူကရွတ်လဲရွတ်သားတယ်တိုင်းပြည်တိုးတက်အောင်လည်းသူလုပ်ပေးတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့အနေထားကြတော့ရွတ်သားမှုတော့ရှိနေပြီဒါပေမဲ့တိုးတက်မှုပါမလာသေးတဲ့အခါကြတော့အခုလိုမျိုးဒီโอ้ลูดูเยอะดิอไตดาตะคูติปอเนาะโอ้ซีบัวเอยอามิมุไม่ยะดีแต่คาจาတော့ตึกပြီးတော့อตันนี่เนเนปะปะโหนาดีนาถั่วตาดิရှိနေတယ်လို့ယူဆလို့ရလာဥက္ကန္တဘယ်လိုသုံးသပ်လို့ရလဲနတ်ရှင်ကြည်တာပေါ့
ဘာမှပြူတဲ့ဒါကျွန်တော်လည်းအားမရပါလေအားမရဆိုဒီလိုကဘာကကိုခါရဲဟိုလေးစားယုံကြရတယ်ပုဂ္ဂိုလ်ကိုတကယ်မှာ work tested leader ပေါ့လေတယောက်ကိုရပြီနဲ့အခုနည်းနည်းခွဲကြော်ပြီခရီးရောက်တဲ့နေရာမှာရောက်တာကျွန်တော်တို့ဒီအဝေးကနေအားမရဘူး။မရတော့ပြန်ကြည့်လိုက်တဲ့အခါမှာနှစ်ပိုင်းကျွန်တော်မြင်တယ်ဗျ။တစ်ပိုင်းကဘာလို့မရောက်လဲဆိုတော့ဟိုတင်းပေါ့။ဆယ်ရန်နဲ့ဟောင်းကြီးကကြံနေခဲ့။အဲ့ဒီဆယ်ရန်ဟောင်းကြီးရတရားကြီးကိုကျွန်တော်တို့မဖယ်ထုတ်နိုင်ဘူး။ဆိုဒီလူတွေကခေါရိုးကျိုးနေတယ်။ကျိုးနေတော့ဒီခေါင်းဆောင်တယောက်တည်းရပဲပဲပြည်နယ်တိုင်း14ခုတည်းစီကိုမကြည့်နိုင်ဘူး။မကြည့်နိုင်တော့ကိုယ်စလေးတွေလွှဲထားရတယ်။ပြည်နယ်တိုင်းဝန်ကြီးချုပ်တွေဝင်ကြီးချုပ်တရားနဲ့တခါဝင်ကြီးတွေဖွဲ့တယ်အဲ့ဒီမှာလေကျွန်တော်ကလေဟိုလေးမအားမရဘူးခင်ဗျအားမရဆိုဝင်ကြီးချုပ်တွေကကြွန့်ကျင်မှုမရှိလို့လားသူတို့ကပါပဲအာဏာရပြီးတော့တာဝန်ကိုမချိဘူးနေမော ကြည့်ဝမခံဘူးလားဆိုတာလေးပါလေအဲအဲ့ဒါကြောင့်ဟိုအောင်မြင်တယ်လို့မအောင်မြင်ဘူးလို့ကျွန်တော်ထင်ပါတယ
်အရေးချင်းလဲရှင်းတယ်လားမရှိတာလားဆိုတာလဲပါပါဘောနော
်အရေးချင်းပါပါခင်ဗျဟုတ
်ကဲ့
ဆိုတော့တခါကျွန်တော်တို့ကိုယ်နဲ့စီဝေးသမားဆိုတယ်ဘာလို့ဒါကြီးမလောက်ကြဘာလို့ဒါကြီးမလောက်လဲဆိုတာဟိုမေးဝန်းထုတ်ရတယ်ဖြစ်တယ်လေဖြစ်တော့တာဝန်ရှိတဲ့လူတွေကဒါတွေမသိလို့လားအရေးချင်းမရှိတော့လားဆိုတာတစ်ပိုင်းနောက်တစ်ပိုင်းကဟိုရင် corruption တွေဥစ္စာဝင်လည်းကြားပါဦးအဲ့ဒါတွေကလည်းတော်တော်ဆိုးဝါးနေသေးတယ်လို့ကျွန်တော်ထင်ပါတယ်အခုတမနာကိုယ်တိုင်ဟိုနေမအခုတမနာကြီးတက်လာတော့မှဒီလှုပ်ရှားမှုလေးတွေအဂတိတိုက်စားမှုဖွဲ့ရတယ်လှုပ်ရှားလာတော့မှဒီနေ့တိုင်းနေဒါပေမဲ့တမနာကိုယ်တိုင်အဲ့လောက်ထိအောက်ကိုလောက်အောင်ဆိုဝန်ကြီးချုပ်တွေပါလောက်နေလဲဒီနေ့တရားဝန်ကြီးချုပ်တွေအဲ့လိုပါလေကျွန်တော်အဲ့ဒါအဲ့ဒီအချက်တွေကြောင့်ကျွန်တော်တိုင်းပြည်ကဒုသက်ဆောင်မဒုသက်သေးဘူးလို့ကျွန်တော်မြင်ပါတယ
်မလေးရှားလိုနိုင်ငံမျိုးအိုအရှင်ကောင်းကောင်းနဲ့ကျွန်တော်တို့ဖွံ့ဖြိုးတိုးတက်အောင်ဆိုစောစောကဒီဆရာဦးကန်ထွန်းပြောတဲ့ဒီစီးပွားရေးအခြေခံမူနှစ်ခုပေါ့နော် principle နှစ်ခု
ဟု
တ်တယ်ပဲကြည့်မလားကျွန်တော်ဒါမှမဟုတ်တခြားဘလို့နည်းနဲ့များမြန်မာနိုင်ငံအနေထားနဲ့မြန်မာနိုင်ငံသားတယောက်အနေနဲ့စဉ်းစားကြည့်မယ်ဆိုဘလို့များကျွန်တော်တို့ခြေကပ်လို့ရနိုင်မလဲထပ်ပြီးတော့အရှင်တိုးပြီးတော့မြန်မြန်လုပ်နိုင်အောင
်ဟို joint venture တွေပေါ့လေတိုင်းပြည်ကောင်းစားမဲ့ဟိုအကျိုးရှိမဲ့ project တွေကိုရေးပြီးတော့တခါတဲ့free market ကတော့ဒီစီးပွားရေးသမားတွေကိုလှလလလလှုပ်တာပေါ့လေဆိုတော့တချို့ဟိုအဆောက်အအုံနဲ့အင်အားတူတွေကြီးတဲ့လုပ်ငန်းတွေကြတော့အစိုးရကဥဆောင်ပြီးတော့ကူညီနိုင်မဲ့ဟိုနိုင်ငံကြီးတွေနဲ့ joint venture သဘောပေါ့လေအဲ့ဒါကိုဥဆောင်ပြီးတော့လှုပ်တင်မယ်လို့ကျွန်တော်မြင်ပါတယ်နောက်တစ်နည်းကတော့ဟို free market ကတော့ဒီ capitalist တွေပေါ့လေအတိုင်းနိုင်တဲ့ရင်းနှီးပုဂ္ဂလအရေးရှင်တွေရင်းနှီးသမားတွေအသေးအလက်အကြီးပါလေဒီလွှတ်ထားတာတည်းကိုတက်ပြီးတော့ joint venture တွေနဲ့ပေါင်းပြီးတော့အားပေးဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်